င်းရင်တွေကိုအဝေးကနေပြီးတော့ remote control နဲ့ထိန်းပြီးတော့ပြန်ရပြီလို့ပဲကိုသားညုံဦးရေတနာရီလေးမိုင်80ကျော်လောက်ပြန်နိုင်တယ်ဆိုတော့အတော်မြန်တာပဲရှင့
် drone ရင်ပြန်မှုတွေအကြောင်းပြောမလို့လားဗျဒီလိုမျိုး drone မျိုးကတော့ပြန်မှုတက်တက်ကိုလှုပ်ထားတော့မြန်လာတော့မမီးနိုင်မှာဆုမြတ်မောရဲ့
drone ပြန်ပွဲတွေက2016မကူးခင်တည်းကအစိတ်အတော်ရနေတာအမေရိကန်မှာဆိုရင်ဒီ drone champion လူပွဲတွေတောင်မှရှိတယ်အဲ့ဒီပြန်ပွဲတွေကလည်းအသေးအချာကိုစနစ်တကျလှုပ်ထားတာရှင့် drone ရင်တွေပြန်နေတာ Star Wars ရုပ်ရှင်တွေကရှင်ပြန်တွေကိုကြည့်နေရသလိုပဲ drone racing league DRL ဆိုတဲ့ကုမ္ပဏီကဆိုလို့ရှိရင် drone ရင်အမောင်းပြန်ပွဲကိုအနာဂတ်အားကစားပြိုင်ပွဲတစ်ခုဖြစ်အောင်လောက်အထီကိုရည်ရထားတယ်လို့ဆိုတယ်
။ DRL ရဲ့ drone ပြိုင်ပွဲအကြောင်းဗီဒီယိုတွေ YouTube ပေါ်မှာကျွန်တော်ကြည့်ရတယ်။သူတို့ဟာကတကယ့်ယင်ပြန်တွေအမောင်းပြန်နေကြလို့ပဲ။အဝေးကနေပြီးတော့ထိချုံနေရတဲ့ကစားစရာယင်ပြန်တွေနဲ့တော့မှမတူတော့ဘူး
။ဘယ်တူတော့မလဲ။အဲ့ drone ယင်လေးတွေကတခြားအပျော်မောင်း drone ယင်အများစုလိုပဲဒလက်၄ခုပါတယ်ဆိုပေမဲ့အမြန်တကအမြန်ဆုံးအကျန်းအခန်းဆုံးဖြစ်အောင်လို့နောက်ဆုံးပေါ် drone နည်းပညာတွေနဲ့စနစ်တကျကိုလှုပ်ထားတာရှင့်DRL ရဲ့ပြိုင်ပွဲဝင် drone ယာဉ်တွေဆိုလို့ရှိရင်အဝေးကနေပြီးတော့ထိန်းတဲ့သူကကိုယ်တိုင်ယာဉ်ထဲမှာဝင်ပြီးတော့မောင်းနေတယ်လို့မြင်အောင်လို့ကင်မရာတွေကိုတက်ထားတယ်။အဲ့ဒီ drone ယာဉ်မှာတက်ထားတဲ့ကင်မရာကနေပြီးတော့ပြန်ပို့တဲ့ video ရုပ်ပုံ signal ကသူ့ကိုမောင်းနေတဲ့ pilot ရဲ့မျက်မှန်မှာသွားပြီးတော့ပေါ်တာ။မျက်မှန်လို့အလွယ်ပြောလိုက်ပေမဲ့တကယ်ကတော့ဒီ virtual reality headset တွေပေါ့ TV ကြည့်နေရတယ်လို့မျိုးရုပ်ပုံတွေမျက်စိရှိတက်တဲ့က screen မှာပေါ်တဲ့ခေါင်းဆုံမျက်မှန်တွေပေါ့
drone ပြိုင်ပွဲတွေကိုကြည့်နေတဲ့သူတွေဆိုရင်လေ drone ပေါ်ကကင်မရာရိုက်နေသမျှကိုယ့်ရှိမှာရှိတဲ့ screen တွေမှာတိုက်ရိုက်မြင်နေရတော့ဒီ drone ပြန်နေတဲ့အတိုင်းအပေါ်ရောက်သွားလိုက်ကြော်တက်လိုက်အောက်ကိုထိုးချလိုက်ဖြစ်နေသမျှကိုအသေးတအေးနဲ့မြင်နေရတယ်ဗ
ျကိုသားညုံကအသေးတအေးဖြစ်နေတယ်ပြောတာကျွန်တော်ကတော့တနာရီမိုင်80ကျော်လောက်နဲ့ပြန်နေတဲ့ကြားကနေပြီးတော့အပေါ်တက်သွားလိုက်အောက်ကျသွားလိုက်ဖြစ်သွားတိုင်းခေါင်းကိုမူးမူးသွားတာပဲဒါမဲ့အမြန်ပြိုင်တဲ့လင်းရင်မောင်းတာတို့ဒီပြိုင်ကားမောင်းတာတို့နောက်ပြီးတော့ဒီမော်တော်ဆိုင်ကယ်ပြိုင်မောင်းတာတို့လိုမျိုးဗီဒီယိုဂိမ်းမျိုးကစားတဲ့သူတွေကတော့သဘောကျမှာပဲ
ဒါနဲ့ကျွန်တော်သိလောက်ဒီ DRL drone ပြိုင်ပွဲတွေကိုလောလောဆယ် online ပေါ်မှာပဲကြည့်လို့ရသေးတယ်ဗျ drone အဝေးထိတ်နေတဲ့ဒီ pilot တွေကတော့တတော်ကိုလေ့ကျင့်ထားပုံရတယ်ခက်နေရာတွေကြားမှာရအောင်ကိုပြိုင်မောင်းနိုင်ကြတယ
် drone ပြိုင်ပွဲဝင်ဖို့အဝေးထိတ်မဲ့ pilot တွေအတွက်ကိုလေ့ကျင့်လို့ရတဲ့ software program တွေရှိတယ်လေဗီဒီယိုဂိမ်းတွေလိုပဲတခုပဲကွာတာကဗီဒီယိုဂိမ်းကတော့TV ဖန်သားပြင်ထဲမှာရှိနေတဲ့ကားပဲဖြစ်ဖြစ်လေမြန်ကိုပဲဖြစ်ဖြစ်မောင်းရတာ drone တွေကကြတော့ဒီတကယ့်ကိုအပြစ်မှပြန်နေတဲ့ရင်ပြန်လေးတွေကိုထိန်းချုပ်ရတာပိုတော့ခက်ခဲတယ်သူတို့ပြိုင်ပွဲတွေမှာကြည့်ပါလားတိုက်မိလို့ပြတ်ကြတာတွေလည်းမနေဘူးခုသားညုံမေးလို့ drone ယာဉ်ပြိုင်ပွဲတွေကိုအမေရိကန်မှာတော့လူတိုင်းအပြစ်မှသွားကြည့်လို့ရတာတွေရှိတယ်ဘယ်နှစ်ဘယ်နေရာမှာလုပ်မယ်ဆိုတာကိုကြိုပြီးတော့တည်ထားဖို့တော့လိုတာပေါ့အဲ့ဒါလည်းဒီဝါသနာရှင်အချင်းချင်းချိတ်ထားတဲ့ကွန်ရက်တွေမှာအများအားသူတို့သတင်းတွေကိုတင်ပေးနေတယ်DRL ရဲ့2016 drone ယာဉ်ပြိုင်ပွဲကိုတော့ Florida ပြည်နယ်ကဒီ Sun Life ဆိုတဲ့အားကစားဂွင်းကြီးမှာစပြီးတော့လုပ်မှာ drone ယာဉ်ပြိုင်ပွဲတွေကို NASCAR အမောင်းပြိုင်ပွဲတွေလိုမျိုးချိတ်ချိတ်တို့လာပြီးတော့အားပေးတဲ့အားကစားနည်းဖြစ်ဖို့အထိသူတို့ကရည်ရွယ်လုပ်နေကြတာတဲ့
သူတို့ DRL website မှာတော့ပြိုင်ပွဲတွေကို website ပေါ်ကနေပြီးတော့ကြည့်နိုင်အောင် subscribe လုပ်ပါလို့တိုက်တွန်းထားတာပဲပြိုင်ပွဲဝင်ကြမဲ့ pilot တွေကလည်းလောလောဆယ်18ယောက်လောက်ရှိတယ်ကမ္ဘာနေရာဆုံးကအတော်ဆုံး drone ယာဉ် pilot တွေလို့ဆိုထားတာပဲဗ
ျ DRL drone racing league လို့ပဲတခြား drone ပြိုင်ပွဲလုပ်တဲ့အဖွဲ့တွေလည်းအများကြီးရှိသေးတယ်။အဲ့ဒီထဲကမှ Aerial Sports League ASL ဆိုလို့ရှိရင်လေ drone ဝါသနာရှင်တွေစုစည်းထားတဲ့ drone အသိုက်အဝန်းကြီးပေါ့။အဲ့ဒီထဲမှာဒီအပျော်တန်း drone ဝါသနာရှင်ကလေးတွေကနေပြီးတော့စက်ရုပ်ပညာရှင် engineer တွေအထူးပါတယ်။သူတို့ ASL ကလည်း drone ပြိုင်ပွဲတွေကိုလုပ်တယ်။လာတိုင်းလဲဒီအနေနဲ့အရရက်က drone ဝါသနာရှင်တွေစုစည်းပြီးတော့ drone တွေအကြောင်းဖလှယ်ကြတယ်။ drone ယာဉ်တွေဖန်တီးကြတယ်၊ပြန်ကြတယ်လေ။ဒီ drone ဝါသနာရှင်အဖွဲ့ကြီးကို California ပြည်နယ်ဘက်ကနေပြီးတော့စခဲ့တာပဲ။
အပျော်တန်းအဝေးထိန်းပြန်တဲ့ယင်ပြန်လေးတွေအစင်းကနေပြီးတော့ drone ယာဉ်တွေပြန်လာကိုပြန်တဲ့သူတွေကတကယ့်အားကစားပြိုင်ပွဲတွေဝင်နေကြတယ်လို့မျိုးကိုသဘောထားကြတာ
ရတဲ့စုချေးကလည်းမနေဘူးကိုသားညုံရအနည်းဆုံးဒေါ်လာ3000လောက်ရတယ်လို့ဆိုပဲပြီးခဲ့တဲ့ဒီ2015 American Drone Champion ဖြစ်သွားတဲ့သူဆိုလို့ရှိရင်ဒီစုချေးကဒေါ်လာ3000ခွဲရသွားတယ်လေနောက်ပြီးတော့ဒီ Drone Racing League DRL မှာဝင်ပြိုင်နေတဲ့ pilot တွေဆိုလို့ရှိရင်လည်းကျေးဇူးတွေလို့ပြောလို့ရတယ်သူတို့ပညာနဲ့တန်အောင်လို့ငှားကပေးထားရတာ
drone ပြိုင်ပွဲတွေအပေါ်မှာနိုင်ငံတကာကစိတ်ဝင်စားတဲ့သူတွေအများကြီးရှိတာသူတို့ကိုယ်တိုင်အံ့ဩရတယ်လို့လည်းဒီ DRL ကပြောထားတယ်ဗျအထူးဖြစ်ဒီကားပြိုင်နာတို့စက်ကဲအမောင်းပြိုင်နာတို့လိုမျိုးအမြန်မောင်းပြိုင်ပွဲတွေကိုကြိုက်ကြတဲ့သူတော်များများကဒီ drone ယာဉ်အမောင်းပြိုင်ပွဲကိုစိတ်ဝင်စားကြတာများတယ်လို့ဆိုပါတယ
်အဲဒါကြောင့်လဲ drone ပြိုင်ပွဲတွေကအနာဂတ်အတွက်အားကစားပြိုင်ပွဲတစ်မျိုးဖြစ်တယ်လို့ကိုပွဲစီစဉ်တဲ့သူတွေကပြောနေကြတာပါအခုနှစ်ထဲမှာဒီနည်းပညာနဲ့ပတ်သက်တဲ့သတင်းမှန်သမျှကိုကြည့်မယ်ဆိုလို့ရှိရင်လေ drone ယာဉ်တွေနဲ့ပတ်သက်တာတစ်ခုမဟုတ်တစ်ခုအများအားတွေ့ရပါတယ်။ဓာတ်ပုံရိုက်တာ၊ဗီဒီယိုရိုက်တာကိုဝါသနာပါတဲ့အပျော်တန်းသမားတွေကြားမှာဆိုရင်လေအဝေးထိန်း drone ယာဉ်တွေကိုသုံးပြီးတော့မှဒီဝေဟင်ပေါ်ကနေရိုက်ထားတဲ့ပုံတွေကိုသူ့ထက်ကအပြိုင်မျှဝေနေကြတာလည်းမနှဲပါဘူး။ နောက်ပြီးတော့ဒီရုပ်တံလွှင့်လုပ်ငန်းကြီးတွေဆိုလို့ရှိရင်လေလူကိုယ်တိုင်သွားရိုက်ဖို့ခက်ခဲတဲ့ရိုက်ချက်တွေအတွက်ကိုကင်မရာတက်ထားတဲ့ drone တွေကိုသုံးနေကြတာသတင်းတွေထဲမှာတွေ့တွေ့နေရပါပြီ။အားသာချက်ကတော့ဒီအပေါ်စီးကနေပြီးတော့ရိုက်ထားတဲ့ video ပုံတွေဆိုတော့အခြေအနေကိုပို့ပြီးတော့မှချုံမြင်နိုင်တာပေါ့။ဒါရင်မကပါဘူး။တခြားအကျိုးရှိတဲ့လေးလာမှုတွေအတွက်လည်း drone ယာဉ်တွေကိုသုံးလာကြပြီ။ဆိုတော့ဒီ drone ယာဉ်တွေရဲ့အသုံးဝင်မှုကပို့ပြီးတော့မှကျေပြန့်လာနေတာကိုတွေ့ရပါတယ်။တစ်ချိန်တည်းမှာပဲအမောင်းပြိုင်တာဝါသနာပါတဲ့သူတွေကလည်းdrone အမြန်မောင်းဝဲတွေကိုလူတွေစိတ်ဝင်စားတဲ့ပြိုင်ပွဲတွေဖြစ်အောင်လို့လှုပ်လာကြတယ်။လောလောဆယ်မှာတည်ကြတာတခုကတော့ဒီ online ပေါ်မှာကြည့်နိုင်တဲ့ပွဲတွေကပွဲကြည့်ပရိသတ်တွေကိုအစွဲဆောင်ထားနိုင်ဆုံးပြိုင်ပွဲတွေထဲမှာ drone ရဲ့အမောင်းပြိုင်ပွဲတွေကလည်းပါနေပါပြီရှင်။